တော်ရှိမှာခင်ဗျာ။လူဝင်မနက်ခုနှစ်ရက်ဆော့ချိုင်းနာမော်နီဘုတ်တင်စားမှာအရှာပစိဖိတ်ဒေသတွင်မှာဓာတုမူရစေဝါတွေအလုံးအရင်းနဲ့လက်ဝင်လာနေတဲ့အခြေအနေကိုမြန်မာနိုင်ငံတာစီနိုင်မလားဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အရှာတိုက်တခွင်ကိုမက်သာဖက်တမင်းစိတ်ကြွဈေးတွေမှော်ခုထုတ်ထုတ်ဖြန့်ချိနေတဲ့အနေအထားဟာစိုးရင်ထိတ်လန့်ပွေကောင်းတဲ့အဆင့်ကိုရောက်ရှိလာနေပြီလို့ကြွန့်ကျင်သူတွေကပြောပါတယ်။ဒီနှစ်အတွင်းဓာတုမူရစေတွေဖန်ဆင်းမိတဲ့ပမာဏဟာပြီးခဲ့တဲ့2019ခုနှစ်ကတည်းအဆအများစွာတာလွန်ခဲ့ပါလေတဲ့။မကြာခင်ရပိုင်းကအရှာပစိဖိတ်ဒေသတွေနိုင်ငံ18နိုင်ငံကထိတ်တန့်အရာရှိတွေမြန်မာနိုင်ငံနေပြည်တော်မှာဓာတုဗေဒမူရစေပြဿနာဘလို့ပဲပုံကိုက်လို့ရမလဲဆိုတာဆွေးနွေးကြပါလေ။ဒေသတွေမှာအခုလောက်စိတ်ကြွယ်မူရစေတွေအလုံးအကျုံဝင်ရောက်လာနေတာဟာမူရစေဝါဂိုင်းလူချင်းချိတ်ဆက်ပြီးလှုပ်ရှားနေကြသူဖြစ်တယ်လို့ကုလသမဂ္ဂမူရစေနဲ့ရာဇဝတ်မှုရုံးရဲ့ဘန်ကောက်အခြေစိုက်ဒေသကိုယ်စားလှယ်ကပြောဆိုပါတယ်။အခုလိုဓာတုဗေဒမူရစေပြားတွေအလုံးအကျုံဝင်ရောက်လာနေတာကြောင့်အရင်ကမူရစေတွေဈေးကြီးလို့မဝယ်နိုင်ခဲ့တဲ့လူငယ်တွေအခုခါမှာတော့မူရစေပြားတွေဈေးပေါ်ပေါ်နဲ့အလွယ်တကူရရှိနိုင်နေတဲ့အခြေအနေဖြစ်နေပါတယ်တဲ့ဒီနေ့လိုမျိုးမူရစေဝါကိုဈေးပေါ်ပေါ်နဲ့နေရာတိုင်းမှာအလွယ်တကူရရှိနေတဲ့အခြေအနေမျိုးအရင်ကမတွေ့ဘူးကကြောင်းအခြေအနေဟာလွန်တရာအန္တရာယ်ကြီးတဲ့အနေအထားမှာရရှိနေပြီဖြစ်ကြောင်းလဲကြောကျင်သူတွေကသတိပေးပြောဆိုခဲ့ကြပါတယ်မူရစေတွေထဲမှာယာဘလို့ခေါ်တဲ့မက်သာဖက်တမင်းနဲ့တခြားစိတ်ကြွဈေးတွေရောဆက်ထားတဲ့ဈေးပြားကိုအသုံးများနေပြီး2014ခုနှစ်ကတပြားကိုအမေရိကန်ဒေါ်လာ9ဒေါ်လာနဲ့19ဒေါ်လာအထိရှိခဲ့ရကအခုခါမှာတော့ဈေးပြားတပြားကို2ဒေါ်လာနဲ့တောင်ဝယ်လို့ရနေပါပြီတဲ့။အာရှတိုက်မှာမက်သာဖက်တမင်းကစိုးရင်ပွေရအကုန်ဆုံးဓာတုမူရစေဖြစ်နေစေမှာအကြိုက်ခဲပြောက်စီတစ်မျိုးဖြစ်တဲ့ဖစ်တနိုင်ကလည်းဟီရိုရင်းဘေးပြူနေရာမှာဝင်ရောက်လာခဲ့ပါလေ။အဲ့ဒီဖစ်တနိုင်မူရစေကြောင့်အမေရိကကနေဒါနဲ့ဩစတြေးလျနိုင်ငံဒီမှာတည်ဆုံးခဲ့ရသူပေါင်းထောင်နဲ့ချီပြီးရှိခဲ့တယ်လို့သိရပါတယ်။ဖက်ဒနိုင်းကိုတရားဝင်ဆေးပြားအဖြစ်အများဆုံးထုတ်လုပ်နေတာကတရုတ်ပြည်ဖြစ်ပါတယ်။ဒါပြင်ပါကစ္စတန်၊အိန္ဒိယနဲ့ထိုင်းနိုင်ငံတွေမှာလည်းထုတ်လုပ်ပါတယ်။မူရစေတက်ဖြတ်ရင်းနဲ့ပတ်သက်ပြီးနိုင်ငံတွေကဆွေးနွေးကြတဲ့အပေါ်မှာမြန်မာနိုင်ငံကကြိုဆိုကြောင်းဆောင်းပါးကဖော်ပြပါတယ်။မြန်မာနိုင်ငံမှာဓာတုဗေဒမူရစေဝါတွေထုတ်လုပ်မှုတွေရှိနေတာမှန်တယ်။ဒါပေမဲ့အဲ့ဒီမူရစေတွေထုတ်လုပ်ရမှာသုံးစွဲတဲ့ဓာတုဗေဒပစ္စည်းတွေကပြရနေလာမှန်မသိရတဲ့အကြောင်းမြန်မာနိုင်ငံအစိုးရပြည်ထရေးဒုတိယဝန်ကြီးဗိုလ်ချုပ်အောင်သူကပြောပါတယ်တဲ့မြန်မာနိုင်ငံဟာဓာတုပစ္စည်းတွေအများဆုံးထုတ်လုပ်နေတဲ့တရုတ်နဲ့အိန္ဒိယကြားမှာရှိနေသလိုဗီယက်နမ်ထိုင်းစားတဲ့နိုင်ငံလူစီကနေလည်းဓာတုပစ္စည်းတွေလက်ဆက်ကနေတစ်ဆင့်ဝင်ရောက်နေတယ်လို့ဆိုပါတယ်မြန်မာအပြင်အဲ့ဒီဓာတုပစ္စည်းတွေဝင်ရောက်နေတဲ့ဒဏ်ကိုခံရတဲ့နိုင်ငံတွေထဲမှာထိုင်းမလေးရှားအင်ဒိုနီးရှားနဲ့ဩစတြေးလျတို့လည်းပါဝင်နေတာပါလက်ရှိရေဆိုင်နေရတဲ့ဓာတုဗေဒမူရစေဝါပြဿနာကိုဖြေရှင်းဖို့နိုင်ငံလူချင်းသတင်းဖလှယ်ကြဖို့လိုအပ်တဲ့အကြောင်းဆောင်းပါးကဖော်ပြပါတယ်ခင်ဗျာတော်တော်ရှိမြတ်ခင်ဗျာလူဝင်မလားရှိရဲ့ဘန်ကောက်ပို့သတင်းစာမှာတော့မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တွေအနေနဲ့ရခိုင်ပြည်နယ်ကိုသူတို့ရဲ့ဆန္ဒအလျောက်စိုးစိုးမြန်ပြန်နိုင်ကြဖို့အရေးကြီးတယ်ဆိုတဲ့အဆိုကိုလာမယ့်သတင်းပတ်စင်ကာပူမှာကျင်းပမယ်အာဆီယံညီလာခံမှာကြေညာချက်ထုတ်ပြန်မှုရှိပါတယ်တဲ့အလှည့်ကျအာဆီယံဥက္ကဋ္ဌရဲ့တင်ကနေ့ကထုတ်ပြန်တဲ့ကြေညာချက်မူကြားမှာလဲအာဆီယံခေါင်းဆောင်တွေအနေနဲ့ပပေါင်းဆောင်ကပြည်ဆောင်ပြီးပဋိပက္ခအရင်းအမြစ်ကိုခိုင်ခိုင်မာမာဖြေရှင်းနိုင်တဲ့အပြင်အပေါင်းလက္ခဏာဆောင်တဲ့ပတ်ဝန်းကျင်မျိုးဖော်ဆောင်နိုင်ဖို့လိုအပ်ကြောင်းဒါမှသာထိခိုက်ခံရတဲ့လူအတိုင်းဝိုင်းတွေအနေနဲ့သူတို့ရဲ့ဘဝတွေကိုပြန်လည်ထူထောင်နိုင်မှာဖြစ်ကြောင်းဖော်ပြထားပါတယ်ဒါအပြင်ဒီလနိုဝင်ဘာလလယ်ပိုင်းမှာဒုက္ခသည်ပထမအတုပ်ပြန်ပို့ရေးလုပ်ငန်းစဉ်စတင်တဲ့ကိစ္စကိုလည်းထောက်ခံတဲ့အကြောင်းမြန်မာနိုင်ငံမှာတရားဥပဒေနဲ့အညီပါရငင်းချမ်းစီပင်ဝါပြောလာရေးအတွက်အားပေးထောက်ခံနေကြောင်းလည်းအာဆီယံကြေညာချက်မူကြမှာပါရှိပါတယ်တဲ့ဒါပေမဲ့ရခိုင်ပြည်နယ်ကလူသားချင်းစာနာရေးအခြေအနေတွေကိုတော့စိုးရိမ်စိတ်ပူကြောင်းမြန်မာအစိုးရအနေနဲ့ရခိုင်ဒေသကလူခွန်ရေးချိုးဖောက်မှုစတဲ့ဆွဆွချက်တွေအပေါ်လွတ်လပ်ပြီးဗမလိုက်တဲ့စုံစမ်းရေးအဖွဲ့ဖွဲ့စည်းဆောင်ရွက်သင့်ပြီးတော့ကျူးလွန်တဲ့သူတွေကိုဥပဒေနဲ့အညီအရေးယူဖို့လည်းကြေညာချက်မူကြမှာတိုက်တွန်းထားပါတယ်တဲ့တော်လျော့ပင်လေပြေကိစ္စနဲ့ပတ်သက်လို့လေပတ်ဆိုင်မှုအငင်းပေါ်တာနဲ့တချို့လောက်ရတွေဟာယုံကြည်မှုကိုထိခိုက်စေပြီးတင်းမာမှုတွေပို့ပြီးတော့မြင့်တက်လာစေတာကြောင့်ဒေသတွင်းရဲ့ငင်းချမ်းရေးလုံခြုံရေးတင်းကျင်ရေးတွေကိုထိခိုက်စေကြောင်းလည်းကြေညာချက်မူကြမှာပါရှိပါတယ်။ဒါပေမဲ့တရုတ်ပြည်ရဲ့အမည်ကိုတော့ဖော်ပြမထားပါဘူး။ကိုရီးယားကျွန်းဆွယ်ကိစ္စနဲ့ပတ်သက်လို့လေဒီကိစ္စမှာပါဝင်ပတ်သက်နေတဲ့သူတွေအားလုံးရေရှည်တည်တတ်တဲ့ငင်းချမ်းရေးတင်းကျင်ရေးအမှုမျိုးလက်နဲ့ပြည်စင်ရေးအတွက်ဆက်လက်ကြိုးပမ်းဆောင်ရွက်သွားကြဖို့တိုက်တွန်းထားပါတယ်။ရုပ်ကိုရီးယားရဲ့နျူကလ িয়ার စီစဉ်လျှော့ချရေးနဲ့လက်ရှိကာလတွင်ဒုံးမြတ်ဆန်းသက်တာတွေရဆိုင်ထားတဲ့အပေါ်ကြိုဆိုကြောင်းလဲအာဆီယံရဲ့ကြေညာချက်မူကြမှာဖော်ပြထားပါကြောင်းအာဆီယံက တင်ပြပါပါတယ်ခင်ဗျာ